မရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ပိတ်ဆို့ဒဏ်ခတ်ခံထားရတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေပတ်သက်ဆက်နွယ်နေသူတွေရဲ့ထိန်းချုပ်မှုတွေအောက်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးရရမှာတွဲကူချုံးမွေစေရေးကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုတွေကိုဖယ်ရှားဖို့အတွက်မဖြစ်မနေလိုက်နာရမယ်ဆုံးဖြတ်ချက်တရက်ကိုနိုင်ငံတကာလူ့ခွင့်ရေးနဲ့မတိုင်ခင်တရက်ဖြစ်တဲ့ဒီဇင်ဘာ9ရက်နေ့မှာပဲကုလသမဂ္ဂကချမှတ်လိုက်ပါတယ်ဒီဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်နဲ့အိုင်ယာလန်တို့ကပူးတွဲကမကဋ္ဌပြုရေးဆွဲပြီးနိုင်ငံပေါင်း53နိုင်ငံပါပါဝင်ထောက်ခံခဲ့ကြတာဖြစ်ပါတယ်။ဒီလှုပ်ဆောင်ချက်ဟာနေရာတိုင်းကအကူအညီလိုအပ်နေသူတွေအတွက်လူသားစာနာမှုအကူအညီပေးသူတွေတွားရောက်ပေးအပ်နိုင်မဲ့အောင်မြင်မှုတစ်ခုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒန်သောမတ်ဂရင်းဖီးလ်ကပြောပါတယ်။
Sanctions are an important tool in our arsenal. They help us constrain bad actors without resorting to violence. To stop terrorists
and human rights abuse. At the same time, we are not allowed to do it.လူသားစာနာမှုအကူအညီပေးနေသူတချို့ပြောဆိုတာကိုလည်းကြားရပါတယ်။ညီရွယ်ပဲအထောက်အကူပေးရင်ပိုပြီးခက်အောင်လုပ်တယ်လို့ဖြစ်နေတယ်လို့လည်းပြောပါတယ်။ဒီလိုမညီရွယ်ပဲကြုံရတဲ့ရက်ခတ်မှုတွေရောပါရင်အတွက်ကုလသမဂ္ဂရဲ့ပိတ်ဆို့ဒဏ်ခတ်မှုတွေမှာလူသားချင်းစာနာထောက်ထားတဲ့အနေနဲ့ချွင်းချက်ထားဖို့ American ပြည်ထောင်စုကထောက်ခံခဲ့ပါတယ်။လူသားစာနာမှုကုညီအဖွဲ့တွေကလည်းဒီလှုပ်ဆောင်မှုဟာအထောက်အကူကြီးကြီးမားမားရစီတဲ့အတွက်ကြိုဆိုခဲ့ပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့အရေးယူဒဏ်ခတ်မှုတွေကိုစာနာမှုအတွက်ကျင်းလွတ်ခွင့်ပေးရမှာစံတတ်မှတ်ပေးဖို့လိုတယ်လို့လည်းဆက်ထောက်ပြခဲ့ကြတာပါ။ဒီပန်ကြားချက်ကိုဒီကနေ့အချိန်မှာဖြည့်ဆည်းပေးလိုက်ပြီလို့လည်းတမ်မတ်ကြီးသောမတ်ဂရင်းဖီးလ်ကပြောပါတယ်။ကုလသမဂ္ဂရဲ့ဒဏ်ခတ်မှုတွေကနေကျင်းလွတ်ခွင့်ပေးမယ့်အပိုင်းတွေကိုရှင်းရှင်းလင်းလင်းပြထန်းလိုက်ခြင်းအပြင်ကုလသမဂ္ဂရဲ့အရေးယူမှုတွေပိုထ ිය စေမှာဖြစ်တယ်လို့ဆိုးရတဲ့လူတွေအတွက်ပိုပြီးကောင်းတဲ့ပြတ်မှတ်ထားအရေးယူမှုတွေကိုလုပ်နိုင်မှာဖြစ်ကြောင်းလဲတမ်မတ်ကြီးသောမတ်ဂရင်းဖီးလ်ကပြောပါတယ
် Speed saves lives. Humanitarians need to act fast to get medicines to a community in need, to get a roof over their heads, to feed their families, and to get food to their children.
ဆေးဝါးလိုအပ်နေသူတွေဆေးရဖို့အရေးတန်ခံရသူတွေအတွက်အမိုးကာရဖို့ငတ်မွတ်နေတဲ့ကလေးငယ်တွေအစားအစာရဖို့လူသားစာနာမှုအကူအညီပေးဖို့အတွက်အ мян လုပ်ဖို့လိုပါတယ်အခုဆိုရန်ကုန်ငွေရတာနဲ့လူသားစာနာမှုအကူအညီပေးသူတွေအသင့်ဖြစ်တာနဲ့ချက်ချင်းအ мян လှုပ်ဆောင်ပေးနိုင်တယ်လို့ကမ္ဘာတစ်လောအသက်တွေပိုးပြီးကယ်ဆယ်လာနိုင်တော့မှာဖြစ်ပြီးတော့ဒါဟာအားလုံးအတွက်ဂုဏ်ယူစရာလည်းဖြစ်ပါတယ်လို့ပြောသွားတာပါဒီဆုံးဖြတ်ချက်ထဲမှာအထောက်အကူပေးမှုတွေအတွက်လမ်းလွှဲအောင်လုပ်တာမျိုးကိုဖော်ထုတ်ပြီးအရှင်ခံစားတင်ဖို့နဲ့ဒါကိုရော့ပါအောင်လုပ်ဖို့အပါအဝင်အရေးယူခံထားရတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေရဲ့စီးမျဉ်းချိုးဖောက်မှုတွေရှောင်တိမ်မှုတွေကလည်းကာဝယ်ဖို့လည်းထည့်သွင်းထားတယ်လို့ American နိုင်ငံကြီးဝန်ကြီး Anthony Blinken ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပိတ်ဆို့ဒဏ်ခတ်မှုတွေကလည်းချွင်းချက်ပေးဖို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာနိုင်ငံတကာအတိုင်းအဝန်နဲ့လူသားစာနာမှုအကူအညီပေးနေသူတွေအပြင်အထူးသဖြင့်ဒီလုပ်ငန်းအတွက်ဝန်ဆောင်မှုပေးနေသူတွေအတွက်ရှင်းရှင်းလင်းလင်းသိတံတားတွေကိုချပြလိုက်တာဖြစ်ပြီးဒါဟာကမ္ဘာတစ်လောအသက်တွေကယ်ဆယ်ရေးအတွက်အရေးပါတဲ့လူသားစာနာမှုနဲ့အကူအညီပစ္စည်းတွေပေးပို့ရေးပုံမချုံမအောင်လုပ်ပေးနိုင်မယ်လို့မျှော်လင့်ကြောင်းလဲဝန်ကြီးဘလင်ကန်ကပြောကြားခဲ့ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။